ရင်းစိန်ချောင်းထဲမှာဖြစ်ပေါ်နေတဲ့ဖိနှိပ်မှုတွေနဲ့အာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသား200ကျော်ဟာထောင်ကပေးတဲ့အစားအစာတွေကိုလက်မခံပဲဆန္ဒပြနေကြပါတယ်။လာမယ့်ပြည်ထောင်စုနှစ်အထိဒီတပိတ်ကိုဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့အကျဉ်းသားတွေနဲ့နှိစက်တဲ့အတိုင်းဝန်က VO ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းပြပြပေးပါအောင်ခင်ဗျာ
။ဆီယနာဒိနာကိုလက်မခံတော့အကျဉ်းသားတွေရဲ့ရာသင့်ရထိုက်တဲ့အခွင့်အရေးတွေမရတာကြောင့်အခုလိုဆန္ဒခံဆန္ဒပြရတာလို့အင်းစိန်ထောင်တွေကအကျဉ်းသားတူကပြောပါတယ်။သူရဲ့သဘောထားကိုရှေ့နေတူရဲ့အကူအညီနဲ့ VOE ကိုတဆင့်ပြောပြခဲ့တာပါ။အကျဉ်းသားမျိုးများကဆရာနာသိန်းတစ်နှစ်ပြည့်တဲ့ဖေဖော်ဝါရီလ1ရက်ကနေ3ရက်နေ့ထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးအဲဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစားအသောက်မှန်သမျှကိုမစားဘဲဆက်ပြီးတော့ဆန္ဒပြနေကြတာပါ။
တို့တွေအခုတာနာခံစားနာပြတာဒီဆံပါတယ်။ဘောအခုဆိုရေးနေရအဆက်မှရှိပါတယ်။ဒီနေရာတော့လေ။ဆောင်းဝါဟာတော့မစားဘူး။အခုဆိုဒီတို့မစားလား။အဓိကချက်ကတော့ကျွန်တော်တို့ရဲ့နိုင်ငံကြီးအစိုးရတွေရဲ့ဟိုပေါ့နော်။ဟိုရတဲ့နေထိုင်တဲ့အစိုးရတွေတော့ကတော့ဆန်းစားနေတော့ညာနေတယ်။ကျွန်တော်တို့အထွေထွေကနေဒီဒီအနာအိမ်မှာပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံတာဝေတယ်ဆိုတော့ဆန်းနာပြာဖြစ်ပါတယ်လို့ဒီစက်တော့မှာ
ကနဦးသုံးရက်မှာအစံကခန့်ဆန္ဒပြခဲ့ပြီးနောက်ပိုင်းထောင်ကပြီးတဲ့အစာကိုလက်မခံပဲကို့မှာရှိပြီးသားရိခါချောက်တွေကိုပဲခြွေတာစားသုံးနေကြတာကြောင့်ရိခါပြတ်ပြီးစိုးရင်စရာရှိလာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPPS မှာတာဝန်ယူခဲ့မှုတဲ့နိုင်ငံရေးအကျဉ်းသားဟောင်းတူကပြောပါတယ်သူတို့အနေနဲ့လည်းအင်းစိန်ထောင်တွေကနိုင်ငံရေးအကျဉ်းသားတွေဖိနှိပ်ခံနေရတဲ့ကိစ္စကိုမပြတ်စောင့်ကြည့်နေတယ်လို့ VOE ကပြောပါတယ
်တော်တော်နေခဲ့တော့လည်းဒီလိုနဲ့ပေါ့သောင်းကတော့ကိုဆက်သွားတာရှိတယ်။တိုက်ကြီးတိုင်းနဲ့တိုက်ကြီးဆက်သွား။ဘာလို့အားလုံးဓာတ်လုံးပြီးဒီလိုလဲလုတာဘူး။ပြကြဖို့ဒီလိုကူးဆက်မှုတွေကထောင်ထဲမှာရှိတယ်ပေါ့ဗျာ
။ဆီယနာဒိနာကိုလက်မခံကြောင်းပြသဖို့တနိုင်ငံလုံးနှိပါပါဝင်တဲ့အတန်တိတ်တပိတ်ကို2021ဒီဇင်ဘာလ10ရက်နေ့မှာပထမဆုံးကျင်းလုပ်ခဲ့ကြပါတယ်။နိုင်ငံရေးကျင်းသားစုကလည်းအကျဉ်းထောင်တွေကနေဒီအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါ။ဒီအကျဉ်းတော်အတန်းဒီတပိတ်ကိုဥဆောင်ခဲ့တယ်လို့ယူဆရတဲ့နိုင်ငံရေးကျင်းသားတချို့ကိုတိုက်ပိတ်ပြီးပြင်းပြင်းထန်ထန်ရိုက်နှက်ခဲ့ကြတယ်လို့ရှေ့နေတချို့ကပြောပါတယ်။ဒဏ်ရာပြင်းပြင်းထန်ထန်ရပြီးဆေးကုသခွင့်မရတဲ့သူတွေထဲမှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကဘာဂတဗဟုမှာတာဝန်ယူထားတဲ့လူငယ်တွေလည်းပါဝင်ခဲ့တာပါ။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှာ905နဲ့အကျဉ်းကျနေတဲ့မင်္ဂလာတောင်ညွတ်မြစ်ထားရပ်ကွက်ကကိုအောင်အောင်ဟာဖေဖော်ဝါရီလ6ရက်နေ့မှာအင်းစိန်ထောင်ထဲမှာပဲတည်ဆုံသွားပါတယ်။သူဟာထောင်ထဲမှာရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တည်ဆုံးခဲ့တယ်လို့သတင်းထွက်ခဲ့ပေမဲ့ထောင်အာဏာပိုင်တွေကတော့အဆုတ်ရောဂါကိုအကြောင်းပြခဲ့တယ်လို့သူနဲ့နှီးဆက်တဲ့ရှေ့နေတချို့ကပြောပါတယ်။ကိုဗစ်ကာယရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုတွေပြင်ပကိုမပေါက်ကြအောင်ရှေ့နေတွေနဲ့အကျဉ်းသားတွေကိုတွေးဆခွင့်မပေးတာတွေလည်းရှိနေပါတယ်
။ဒီနောက်ပိုင်းကတော့ရှေ့နေစုသားမှုတွေအကောင်းဆုံးလည်းမပေးနိုင်ဘူး။ဟုတ်ကဲ့ဒီစီကံနဲ့ဥပဒေရှိတယ်မင်းတို့ဒီရင်ပြင်းနေသူတွေပေါ့ဗျာပုံမှန်မျိုးရှိတယ်ပေါ့ဗျာဒါကလည်းယောဂအရှင်တွေပါလာတဲ့ဥပဒေရှိတော့ဟိုထောင်ထဲမှာစဉ်းစားကြဘာမှအကူအညီမပေးဘူးပေါ့ဗျာ
အလားတူမကြသေးခင်ကလည်းနိုင်ငံရေးအကျဉ်းသားအမြောက်များရှိနေတဲ့သခိုင်းတိုင်းမုံရွာအကျဉ်းထောင်ထဲမှာလည်းဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုလူခွင့်ရေးရှိနေတချို့ကအသတိပေးခဲ့ပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း ABB ရဲ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုံနောက်ခံရသူအရေအတွက်ဟာ934ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီထဲမှာတချို့ကမျက်ကွယ်ပြစ်ဒဏ်ချမှတ်ခံရသလိုတချို့လည်းနှစ်ရှည်ထောင်ဒဏ်တွေနဲ့ရဝေးအကျဉ်းထောင်တွေစီပြောင်းရွှေ့ခံထားရပါတယ်။စစ်ကောင်စီကတော့ ABB ကထုတ်ပြန်တဲ့အချက်အလက်တွေကိုလက်မခံဘဲငြင်းပယ်ထားပါတယ်ခင်ဗျာ။